COVID-19 ကူးစက်ခံရတဲ့တပတ်ကျော်ကြာလာချိန်မှာအမေရိကန်သမ္မတ Donald Trump ကသူဟာဘာဆေးမှဆက်တောက်စရာမလိုတော့ပဲကျန်းမာရေးအခြေအနေတိတ်ကောင်းကြောင်းတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။ဆိုးရတဲ့တရုတ်ဗိုင်းရပ်စ်ပိုးကိုသူအောင်းနိုင်နေဖြစ်ကြောင်း Fox သတင်းဌာနမေးမြန်းခံမှာသမ္မတကတယ်လီဖုန်းနဲ့ဖြေကြားခဲ့တာဖြစ်ပြီးဒီပိုးအတွက်သူခံနိုင်ရင်ရှိပုံရသွားပြီးဒါဟာတာရှည်ဖြစ်စေတခဏဖြစ်စေတစ်သက်လုံးတစ်ဖြစ်စေဖြစ်နိုင်ကြောင်းပြောကြားခဲ့တာပါ။ဆေးရုံမှာ၄ရက်ကြာကုသမှုခံယူခဲ့ရပြီးပြီးခဲ့တဲ့သတင်းပတ်ထဲမှာသမ္မတအင်ဗျူကိုပြန်ပြီးရောက်လာတဲ့သမ္မတမှာဒီရောဂါပိုးမရှိတော့ကြောင်းစမ်းသပ်ထားတဲ့အဖြစ်ရမရတော့ Fox သတင်းဌာနက Maria Badi Romo ကမမေးခဲ့ပါဘူး။ရုပ်သံမင်းမြန်ကန်ထုတ်ဝင်ပြီးတိတ်မကြခင်မှာပဲသမ္မတကသူ့ကိုဆေးကုဖို့မလိုတော့ကြောင်းအင်ဗျူရောဆရာဝန်တွေကမနေ့ကပြောခဲ့တယ်လို့သူ့ Twitter ကရေးခဲ့တယ်လို့ဒါဟာသူ့ကိုဒီရောဂါပိုးမကူးနိုင်တော့တယ်လို့သူများကိုလည်းမကူးဆက်စင်နိုင်တော့ဘူးလို့ဆိုလိုကြောင်းမှားရင်းစွာကောက်ချက်ချထားတာလည်းတွေ့ရပါတယ်။ဒီရေးသားချက်ဟာ COVID-19 အတွက်မှားရင်းနဲ့အချက်လက်ပြန့်ပွားမှုဖြစ်စေတာကြောင့် Twitter စီးနှင်းချိုးဖောက်ကြောင်းနောက်ပိုင်းမှာ Twitter ကရေးပါတယ်။သမရဟာကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ဆိုင်ရာ CDC ဌာနကလက်ရှိသတ်မှတ်ထားတဲ့တိကျခွဲနေဖို့မလိုတော့တဲ့စိတ်ချရတဲ့အဆင့်မှာရှိနေပြီဖြစ်ပြီးလက်ရှိသတ်မှတ်ထားတဲ့ဆန်တွေအရလည်းသူကလည်းတခြားသူတွေစီကူးစက်နိုင်တဲ့အဆင့်မျိုးမဟုတ်တော့ဘူးလို့သမရရဲ့သမားတော်ကြီးဒေါက်တာရှောင်းကောင်လေးကစနေနေ့ညမှာပြောကြားခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲကနိုဝင်ဘာ3ရက်မှာကျင်းပတော့မှာမို့သမရထရမ့်ကတော့စနေနေ့မှာအင်ဂျီရောမှာသူ့ကိုထောက်ခံတယ်နဲ့နိုင်ငံရေးစီဝေးပွဲကျင်းပခဲ့တယ်လို့တနင်္လာနေ့ကစပြီးသူ့အချိန်နဲ့ရှင်ပြန်ရဖို့ရှိတဲ့ Florida, Pennsylvania နဲ့ Iowa ပြည်နယ်တွေမှာကြီးမားတဲ့လူမှုစုဝေးပွဲတွေကျင်းပဖို့စီစဉ်နေပါတယ်။